မြန်မာနာသိစစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်သတင်းတောက်ကိုပြန်လွှတ်ပေးဖို့ဂျပန်သတင်းတောက်တွေကဒီကနေ့တိုကျိုမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတောင်းဆိုလိုက်ပါတယ
်။こういう市民への弾圧をまずやめてほしい。そして、北住さんはじめ多くの。
စစ်အစိုးရအနေနဲ့မြန်မာလူမှုကိုဖိနှိပ်နေတာရပ်တန့်စေခြင်းပါတယ်။အမှန်တရားကိုတင်ပြဖို့ကြိုးစားခဲ့ကြတဲ့ခိတဇူမီအပါအဝင်ဖမ်းဆီးထားတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွှတ်ပေးစေခြင်းပါတယ်။ကျွန်တော်တို့ဟာမြန်မာနိုင်ငံကနေအဝေးကြီးမှာရှိနေပေမဲ့ဂျပန်နိုင်ငံကမီဒီယာတွေအနေနဲ့လည်းကန့်ကွက်ပြောဆိုကြဖို့မျှော်လင့်ပါတယ်။ဒါကြောင့်လေဒီကနေ့မှာကြီးကြပ်ချက်ထုတ်ပြန်ပြီးအခုလိုသတင်းစာရှင်းလင်းပွဲလုပ်တာပါလို့ဖန်စီခံထားရတဲ့ခိတဇူမီရဲ့မိတ်ဆွေရင်းတူဖြစ်သူအီဆိုကုမိုချီဇူကီကပြောသွားပါတယ်ခိတဇူမီကိုပြန်လွှတ်ပေးရင်မြန်မာဆီဆွေးရနဲ့ဂျပန်ဆွေးရလို့စီပေးပို့မယ်အွန်လိုင်းလက်မှတ်ထိုးတောင်းဆိုလို့ချောင်းမှုတစ်ခုကိုလည်းဂျပန်သတင်းတော်တွေကအေပီလ19ရက်နေ့မှာစတင်လို့ဆောင်ထားပါတယ်အခုချိန်ထိဆိုရင်လူပေါင်း2000လောက်ပါဝင်တောင်းဆိုထားကြပြီဖြစ်ပါတယ်ခိတဇူမီကိုပြန်လွှတ်ပေးရင်မြန်မာဆစ်ကောင်စီကိုဖိအားပို့ပေးဖို့ဂျပန်ဆွေးရကိုလည်းသတင်းတော်တွေကတောင်းဆိုထားပါတယ်ကီတာဇူမီကိုအင်းစိန်ထောင်မှာထုတ်နောင်ထားတယ်ဆိုတာဂျပန်ဆူရောက်ဖွဲ့အတွင်းဝင်ချုပ်ကာတ်ဆူနိုဘူကာတိုကဒီကနေ့သတင်းစာရှင်းလင်းပွဲတစ်ခုအပြင်ပြောသွားပါတယ်။ပုံမှန်905နဲ့အရေးယူထားတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုပြီးခဲ့တဲ့တနင်္ဂနွေအေပီလ18ရက်နေ့ကသူနေထိုင်ခဲ့တဲ့ဗဇွန်တောင်မြို့ရေကြောအရက်နေအိမ်ကနေဖမ်းဆီးခဲ့တဲ့အကြောင်းစစ်ကောင်စီဘက်မြောက်ဝတီသတင်းဌာနကအေပီလ19ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ကီတာဇူမီဟာဖေဖော်ဝါရီလအတွင်းကလည်းအာနာသိမှုစန့်ကျင်ကပ်ွက်တဲ့ဆန္ဒပြပွဲတွေမှာတရင်ယူနေရင်ဖမ်းဆီးခံရသေးပြီးနောက်ပိုင်းမှာပြန်လွတ်လာခဲ့ပါတယ်။ဖေဖော်ဝါရီလတနေ့ကနေဒီနေ့ထိဆိုရင်တရင်မီဒီယာသမားစုစုပေါင်း66ဦးအဖမ်းခံခဲ့ရပြီးအဲ့ဒီအထက်ကအယောက်30ပြန်လွတ်လာပြီးတော့လက်ရှိမှာဖမ်းဆီးခံရသူ36ယောက်ရှိတယ်လို့တရင်သမားတွေဖမ်းဆီးခံရမှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ပြည်တွင်းအဖွဲ့တစ်ခုကထုတ်ပြန်ထားပါတယ်ခင်ဗျာ။